င်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီလွတ်လပ်စွာပြောဆိုခွင့်ကိုဥပဒေအရအကာအကွယ်မပေးနိုင်ဘူးလားဆိုတာပါမြမယူရနှစ်သက်သကြံကာလမှာတန်ကျက်နဲ့ဝေဖန်မိလို့ဆိုပြီးတော့ဖန်ခံရတဲ့ဒေါင်းလူမျိုးဆက်တန်ကျက်ဖွဲ့သားတွေထောင်ချခံလိုက်ရတာဟာလွတ်လပ်စွာပြောဆိုဝေဖန်ခွင့်ဆိုတဲ့အခြေခံအကြဆုံးဒီမိုကရေစီခွင့်ရေးဆုံးရှုံးမှုတရားဖြစ်တယ်ဆိုပြီးတော့နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေကထောက်ပြနေပါတယ်ဒီမတိုင်ခင်မှာလဲအစိုးရကိုဖြစ်စီစစ်တပ်ကိုဖြစ်စီဝေဖန်မိလို့တက်ကြွလှရှားသူအတော်များများဒီဖန်စီခံရတာတွေတရားစွဲခံရတာတွေဖြစ်နေပါတယ်ဒါကြောင့်မလို့ဒီမိုကရေစီကူးပြောင်းနေတဲ့မြန်မာနိုင်ငံမှာလူလက်စွာပြောဆိုခွင့်ဆိုတဲ့ဒီဒီမိုကရေစီအခြေခံကိုအမှတ်ကန်ချက်မပေးနိုင်တာဘာကြောင့်လဲကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပြီးတဲ့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ပြည်အောင်စုရှင်နေများနဲ့ဥပဒေထောက်ကူပြုအဖွဲ့ကပါဦးရှင်နေကြီးဦးကြည်မြင့်ဖြစ်ပါတယ်ခင်ဗျနောက်တူကတော့မြန်မာသတင်းမီဒီယာကောင်စီကကိုမြင့်ကျော်ဖြစ်ပါတယ်ဗျာနှစ်ဦးစလုံးလေးလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးရှင်းနေဦးကြည်မြစ်ကိုဖိတ်ခေါ်ကြပါမယ်ခင်ဗျာဆရာဦးကြည်မြစ်ကြားပါပါလားခင်ဗျာ
ကြားပါပါခင်ဗျာ
ဟုတ်ကဲ့ဆရာဦးကြည်မြစ်ကျွန်တော်ခုနကပြောသလိုပါပဲဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့ခုနှစ်ပိုင်းနေမှာပြောဆိုမှုနဲ့ပတ်သက်ပြီးတော့ဒီအထူးဖြစ်တော့ဆက်သွေးပုံမှန်တွေနဲ့ဖန်စီခါရီထောင်ချခါရီအသေးညှိုးနှန်းစီရဲဆိုပြီးတော့ဖြစ်နေပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင်ကျွန်တော်တို့ကဒီမိုကရေစီအကူပြောင်းလဲဖြစ်နေတယ်အဲ့တော့တကယ်တမ်းလွတ်လပ်စွာပြောဆိုခွင့်ကိုအကာအကွယ်ပေးနိုင်တဲ့ဥပဒေတိတိကျကျမရှိလို့လားဘာကြောင့်ပါလဲခင်ဗျာ
မဆောင်ချေပေါ်စီပေါ်ချီကဥရီပုံမှာ350လီကကြီးမှာတော့တို့တော့ဆိုပြောဆိုခွင့်ကိုခွင့်ပြုထားတယ်ဗျာဒါပေမဲ့တော့တကယ်လက်တွေ့ကျင်းသုံးတဲ့အခါကျတော့အဲပုံစံအမျိုးစုံနဲ့အာဏာပိုင်အဆက်ဆက်ကအဲကျင်းသုံးချုပ်ချယ်တာတွေတွေ့ရတယ်အဲ့လိုဘာလို့တွေ့ရတယ်ဆိုတဲ့အခါကျတော့ကျွန်တော်ကနှစ်ပေါင်း30ကျော်စစ်နာအာဏာရှင်စနစ်အောက်မှာလေးလာခဲ့ရတဲ့အခါကျတော့ဒီလိုပွင့်လာတဲ့အခါမှာဟုတ်ချုပ်သူတွေကလည်းပဲအဲ့ဒီတိုင်းပဲဆက်ပြီးတော့ဟလာဦးသိစိတ်နဲ့ကလည်းပဲဒီတိုင်းပဲဒေါ်စန်းစုကြီးလည်းကလည်းဒီတိုင်းပဲအဲတုတ်တက်မှုကသိသာတက်မလာဘူးအဲ့တော့နှစ်30ရဲ့ဟလာပြည်ပြည်ထဏဖိနေခဲ့တဲ့ဟာတောင်းဆိုလို့လို့ခံရတဲ့လူတွေကအမြင်ရတယ်မျိုးအုတ်ချုပ်သူတွေဘက်ကခံရတဲ့အခါကျတော့အုတ်ချုပ်သူတွေကသူတို့အုတ်ချုပ်သူဖြစ်သွားတဲ့အခါမှာကျတော့သူတို့ကကျွန်တော်တို့ဟိုတုန်းကပုံစံမျိုးမမြင်နိုင်တော့ဘူးအုတ်ချုပ်သူပုံစံနဲ့ပဲမြင်လိုက်ပြီးတော့ဒီလူတွေဟာဟလာဖိနှိပ်ထားမှာဖိနှိပ်ထားတဲ့ဥပဒေရှိမှသူတို့အုပ်ချုပ်ရေးအဖြစ်ပြေးလိမ့်မယ်လို့အဲ့လိုယူဆကြပုံရပြီးလွတ်လပ်စွန်းစတဲ့ချုပ်ချယ်တော့တာပဲချုပ်ချယ်ပုံကလည်းအမျိုးမျိုးပဲအခုတော့အင်းလေးနဲ့ဖြစ်တဲ့ကပုံပါ900ဆိုတာဒါအပီဖြတ်မှုတွေပြတ်ထန်တာအများသောအားဖြင့်ငွေတန်းနဲ့ချတယ်ဒါပေမဲ့ဥသိစိတ်တစ်ခါစပြီးနောက်ပိုင်းမှာထောင်ချလာတယ်ထောင်နှစ်နှစ်ထိချတာလည်းဖြစ်လာတယ်အဲ့ဒါလည်းဖြစ်တယ်နောက်ဒီဟိုဒင်းလက်ထက်မှာလဲအဲပုံမှန်900နဲ့ထောက်ချတာလေးရှိလာတယ်။နောက်ကျောင်းသားတွေကိစ္စမှာလဲကျောင်းသားတွေအမှုကိုလိုက်တဲ့ရှေ့တွေဆိုရင်လည်းပဲဟလာအဲတခါလဲတရားစွဲပြီးတော့ထောင်ချတယ်။အဲအဲ့ဒါတွေလှုပ်လာတယ်။ဒါဒီဟာဒီဒီလိုတွေဖြစ်လာတယ်ပေါ့နော်။အဲ့တော့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ပုံပုံဆိုင်ရာလွတ်လပ်မှုနဲ့ပတ်သက်လို့ကျွန်တော်တို့အဲ60ကျောက်ကားကြီးနဲ့တို့ပထမဆုံးတားမြစ်တယ်။တို့တားဟန်တားတဲ့ဟာအဲ့ဒါဘာလဲဆိုကြည့်အမကမပေးဘူး။အမှန်ကမပေးဘူးအပြေဖြစ်မှုဖြစ်ရင်အဲအဲ့လိုမျိုးဖြစ်ပြီးတော့တို့လုတ်တယ်နောက်အဲကျွန်တော်တို့အဲအဆိုးအဝါဆုံးပေါ့ဗျာနောက်တစ်ခါကျတော့60ယောက်ကယူအမှန်ကပေးလိုက်ကောအမှန်ကလည်းပေးလိုက်ကောအဲ့ဒါကိုမကြိုက်တော့ဘူးအဲအမှန်ကပေးလိုက်တဲ့ဟာမကြိုက်ဘူးဆိုရင်ဘာလုပ်လဲဆိုနိုင်လို့လုံဥပဒေနဲ့စွဲပြရအောင်နိုင်လို့လုံအမှန်ကပေးဖို့မရှိဘူးအားအကြိုက်တယ်ပထမဆုံးစားပဲ very good ဆိုပြီးတော့နိုင်လို့လုံနဲ့စွဲကြပြအောင်အပြေဖြစ်မှုတွေမှာရှိပါရဲ့ခင်ဗျကျွန်တော်တို့အဲချပြထားတဲ့ပုံမှန်900ရှိပါရဲ့ခင်ဗျအာမကမရနိုင်တဲ့ပုံကူတွေကပမှုတွေနဲ့ဆွဲတယ်ဆွဲတဲ့အခါပဲနိုင်လို့လို့ဥပဒေဆိုလို့ရှိတယ်ကျွန်တော်တို့ပြည်သူပြည်သားတွေဝေးထားတဲ့အခွင့်အရေးဆောက်လိုက်ပြီးနောက်ကမလိုက်အောင်ဟလာအနောက်ရှေ့မပြီးအောင်ပြည်သူပြည်သားတွေအတွက်ကာကွယ်ဖို့ပေးထားတဲ့ဥပဒေကတကယ်ကျေဆုံးတဲ့အင်းလုံးကအာဏာပိုင်နဲ့စစ်တပ်ကိုတမတော်ကတမတော်ကဆွဲရတယ်သူတို့ကိုကာကွယ်တဲ့ဥပဒေဖြစ်နေတယ်ကျွန်တော်ပါဝင်ရောက်အများကြီးပဲငါငါကာကြီးနဲ့ဆွဲခံရတယ်ခါဝင်နဲ့ဆွဲခံရတယ်သူထောက်ချခံရတယ်သူအမှလည်းမရဘူးဆိုတော့အဲ့လိုလွတ်လပ်စွာပြောဆိုခွင့်လွတ်ဆွေးရတော့ expression ကို350လေးကာကြီးနဲ့ပေးထားတာပဲကျွန်တော်တကယ်မခံစားဘူးတက်တူမှာဆိုတာအဲ့ဒါကိုကျွန်တော်ဥစွာတင်ပြကြည့်ပါလိမ့်မယ်
ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့မှာဆက်သေးမိလို့ရကခုနကဆရာဦးကြီးမြပြောသလိုပဲဥပဒေကိစ္စတွေပေါ့နော်ပြောရမယ်ဆိုလို့ရှိရင်ဒီဒီမိုကရေစီစနစ်အတွင်ကူးပြောင်းမှုဆိုပြီးတော့ဒီအလက်ရှိအာဏာရဲ့ NLD ပါတီတက်လာတယ်လွှတ်တော်ထဲမှာလည်းတကယ်တမ်းပြောရင်တော့သူတို့အများစုပါပဲအဲ့တော့ပြောမယ်ဆိုရင်ဒီဥပဒေတွေပြင်မယ်ဆိုရင်ပြင်လို့ရတဲ့အခြေအနေရှိပါရဲ့နဲ့မပြင်တာလွှတ်တော်ရဲ့လေဟာမှုလားဒါမှမဟုတ်ရှင် NLD ပါတီရဲ့မူဝါဒကြောင့်လားဘယ်လိုကြောင့်ယူဆပါလဲ
အဲ့ဒီကတော့နိုင်လို့လို့ဥပဒေဆိုလို့ရှိရင် 2019မှာဒီဆိုရလက်ထက်မှာပြတ်ထန်းတာပြတ်ထန်းတာကကျွန်တော်တို့ကိုကာကွယ်ဖို့ပြီးကိုတို့ကထောက်အရက်နောက်ရောက်ခန်းလိုက်တာထောက်လိုင်းရနောက်ဆက်ပြီးတာဒီအိမ်ထဲမှာမတရားဝင်တာဖန်တာရှိတဲ့စားပူတာအဲ့ဒါတွေကိုကာကွယ်ဖို့ဆိုတဲ့ရည်ရွယ်ချက်တွေကပုံမှန်နှစ်ကြာမြင့်မှာဆိုရင်ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုဆိုပြီးမှနိုင်ငံသားတဝီဥပဒေနဲ့အညီလွတ်လပ်စွာသွားလာဆောင်ရွက်ခွင့်လွတ်လပ်စွာနေထိုင်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်ကိုအာမခံတဲ့အခန်းအစ်မှာအဲ့လိုရေးထားတာအဲ့လိုပြည်ပြည်ခြားခြားကိုဒီနိုင်ငံလုံးဥပဒေရာကျွန်တော်တို့ကာကွယ်ဖို့ရေးထားတာပြီးတော့ရင်လည်းပုံမှန်ကျွန်တော်တို့ရှင်းစားလို့မှဆိုရင်လည်းလူတူဤဂုံတိတ်ခါနဲ့ပြေပေါ်ကြောကြားမှုကိုပုတ်ခတ်ခြင်းသို့မဟုတ်ထိခိုက်စေရန်တင်းနည်းနည်းဆောင်ရွက်ခြင်းမပြုရအဲ့လိုလုပ်ပဲဆိုရင်ထောက်သုံးနှစ်ထိချမှတ်နိုင်တယ်လို့ပုံမှန်30မှာပြန့်နှံ့လာတယ်ပြီးတော့ဘဲဥပဒေကဘလို့ပဲဆိုလို့ဒီဥပဒေရရအရေးယူရမယ်အမှုဖွင့်မပေးတဲ့သူ65နှစ်ထိချနိုင်တယ်ဆိုပြီးတော့အဲ့ဒီလိုအကာအကွယ်ပေးတာဗျာကျွန်တော်လည်းအားတက်တာပေါ့တကယ် private skill နဲ့ကျင့်သုံးတော့ဆွတ်တော်ကိုယ်စီလေးကသူ့မဲ့ဌာနကလူတွေကိုတရားစံဆွဲတယ်အမှန်ကမရဘူးတမတော်ကအဲဒီဒိုင်းလူလုံးနဲ့ဆွဲတယ်အမှန်ကမရဘူးအဲ့အဲ့ဒါဒီဒိုင်းလူလုံးကကျွန်တော်တို့မသုံးရဘူးမကျွန်တော်တို့ကိစ္စဆိုလို့ရှိရင်ကျွန်တော်တို့ဆိုလူဝဲ6လလောက်တော့ဟလာဟောပြောတာနဲ့ပတ်သက်လို့ကျွန်တော်တို့လောက်ကနေတိုက်ပြီးတော့အာဏာရပါတီရဲ့တရားဝင် policy ကျွန်တော်တို့ပြည်စင်ဟောပြောခွင့်အာဏာပိုင်တွေတက်ရောက်တယ်အဲ့ဒီလိုအစီအဝေးမှာနောက်ရောက်ခံလိုက်ပြီးတော့မှတ်ပြီးတော့တရားဆွဲတာဒီနယ်လွတ်လို့ဥပဒေအရဆိုလို့ရှိရင်ဒါပုံမှန်ရှိဖို့ပုံမှန်ရှိစာလုံးကိုပြည်ပြည်နဲ့ချိုးဖောက်ပြီးတော့ကျွန်တော်တို့တရားဆွဲတယ်ဆိုတာအများကိုထင်ရှားပါတယ်လို့အဲ့ဒီအဲ့လိုပြောကြည့်ပါလေခင်ဗျ
အဲ့တော့ကျွန်တော်အခုလက်ရှိတီးဆဲဥပဒေတွေအရဆိုလို့ရှိရင်လွတ်လပ်စွာပြောဆိုခွင့်ကိုတကယ်တမ်းအာမခံမပေးနိုင်ဘူးလား
အာသူဥပဒေတွေကအရန်ကြီးမဆိုးဘူးကျင်းသုံးတဲ့လူတွေကအာနာနဲ့အတမတော်ဆွဲရမှာဆိုရင်တရားရုံးတွေကလည်းဈေးမဖြစ်ဘူးလက်ခံအပြစ်ဒဏ်ကိုအပြစ်ပေးဟလာအပြစ်ဒဏ်တွေချဟလာတန်ကြားထိုးလည်းပဲချဟလာကျွန်တော်တို့လေတရားဝင်ဘောင်တွင်းကတရားဝင်အာဏာရပါတီကနေအစီအွေလွတ်တော်မှာတမတော်ပဲလက်ခံထားတယ်တမတော်နဲ့အင်ဂျင်နီယာလက်ပြင်းစင်းကိုလက်ခံပြီးဆွေးနွေးနေတယ်အဲ့ဒါကိုထောက်ခံတဲ့ပွဲမှာဝင်ပြီးတော့တမတော်ကဝင်ပြီးတော့ကျွန်တော်တို့ကိုဟလာတရားဆွဲတယ်ဗျာအဲ့တော့အဲ့ဒီအာဏာရပါတီကတရားဝင်လုပ်ထားတာဥစ္စာပေါ်မှာကျွန်တော်တို့ဆွဲချင်းရေးစုစီနဲ့ဆွဲပေါ့ဘယ်နဲ့ငါးလေးကကြီးနဲ့ဆွဲရမှာလဲသဘောကဒီကငါးလေးကကြီးနဲ့ဆွဲရမှာမဟုတ်ဘူးအဲ့လိုတော့မပြောချင်တာတော့ Freedom of Expression ကတော့တတိယပြည်နဲ့တိတ်ဆုံးတုံးလာတယ်အထူးသဖြင့်တမတော်ကပိုးပြီးတော့ရှေ့ကိုတိုးလာတယ်ဒါ2020ရေကောက်ပွဲမှာတဖက်နဲ့ပွဲအသေးကြီးတိုက်ကြမယ်အနိုင်ကြမယ်ပွဲဟာခြိလန်းစလှမ်းနေတူလဲဒီလိုပြောနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆရာဦးချင်းမြေလေးလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာနောက်ထပ်ဆွေးနွေးမယ့်ကိုမြင့်ကျော်ကျွန်တော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုမြင့်ကျော်ကတော့မြန်မာသတင်းမီဒီယာကောင်စီရပါသတင်းတော့တူဦးဖြစ်ပါတယ်သတင်းစာစရာတူဦးဖြစ်ပါတယ်ကိုမြင့်ကျော်ကြားပါလားခင်ဗျာ
โอเค
คุณมิจโจคุณน่ะก็เสี่ยวจิ๋มเนี่ยก็รออุบลีบ้านสายยะสนุยตัวไปเลยเราคุณมิจโจกูเมจินน่ะก็รออธิกตะเด็นมีเดียรีแบกอเฉินนี่ปะเนาะคุณน่ะก็ลุลัสสวาပြောสุขึ้นเนี่ยปะทะไปแล้วตะจั่วหลุช้าดูรีพั้นซีคาอะไรท่องชะคาอะไรดีอเฉินนี่ขึ้นในตัวမျိုးตะเด็นมีเดียรีมองก็ดีลุลัสสวาပြောสุยีตาขึ้นบะลောက်ที่ชุ่แฉคันได้อ่ะเลยอเฉินนี่ยีบูยอเฉินนี่ลิคัดตัวโหลเลยยังต้องပြောบาล่ะครับ
ดีนิดเท่มาเว้ยดี2019ခုနှစ်เท่มาเว้ยอารมณ์ရှင်းမှုလောက်ရှိတယ်ဗောနော်ဟိုအမှုဆိုတာအရင်နှစ်ကပယ်လာတဲ့အမှုလည်းနှစ်မှုလောက်ရှိတယ်အဲဒီနှစ်ထဲမှာပဲထပ်ပြီးတော့ခွင့်တဲ့ဟာတွေရှိတယ်
ဗောနော်အဲ့ဒါကမီဒီယာတိုင်းဝိုင်းနဲ့မီဒီယာနဲ့ပတ်သက်လို့ဗောနော
်ဟုတ်ကဲ့မီဒီယာနဲ့ပတ်သက်လို့ဟုတ်ကဲ့သတင်းသမားတွေနဲ့ပတ်သက်တာတွေကြီးပဲအဲ့ဒီဟာတွေမှာဟိုတချို့ဟာလည်း66ကကြီးတွေလည်းရှိတယ်တချို့ဟာတော့ဟိုအပြေဖြတ်မှုလိုမျိုးဟာမျိုးရှိတယ်သတင်းမီဒီယာဥပဒေလိုဟာမျိုးတွေရှိတယ်ဟိုအဲ့ဒီဟာတွေကနောက်ကတော့အဲ့ဒီထဲမှာဆွဲတဲ့အထဲမှာတက်ကဆွဲတဲ့ဟာကထွက်ဝက်နီးပါးလောက်ပါတာပေါ့နော်အမှုဖွင့်တာတွေရောအချို့ဟာတရားရုံးထိတော့မရောက်လာသေးဘူးသို့တော့အမှုကလည်းတရားဝင်မပိတ်သွားသေးဘူးဆိုတော့အနေထားမျိုးတွေလည်းရှိတယ်ပေါ့နော်ဆိုတော့ဒီနှစ်ကပြောရင်တော့အရေးတွက်အပြင်တက်လာတဲ့သဘောမျိုးရှိတယ်နောက်တစ်ခုကဒီလိုအွန်လိုင်းပေါ်မှာကျင်းတဲ့ဟာမျိုးတစ်ခါလေးမှဟိုမီဒီယာ print မှာရေးလိုက်တော့လေမတွေ့သေးဘဲနဲ့ online မှာတင်တဲ့ဟာမျိုးကိုစောင့်ပြီးတော့ online မှာတင်မှ66ကကြီးလိုမျိုးနဲ့စွဲတာမျိုးကိုလည်းအဲ့လိုပိတ်ဆံမျိုးတွေလည်းရှိတယ်ဗောနော်ဆိုတော့ဟိုပို့ပြီးတော့ပြစ်ဒဏ်ရစေခြင်းနဲ့နောက်တစ်ခါတော့ဟိုသတင်းမီဒီယာကကိုယ့်အကိုဟိုဒီဟာမျိုးကိုဒီအကြောင်းအရာမျိုးကိုမကြိုက်ဘူးဆိုရဲဒီလိုရေးသားမျိုးဒီလိုအကြောင်းအရာမျိုးဒီလိုရေးသားမျိုးအများကြီးဟို ခဏခဏကာပါလောက်တာရေးတာမျိုးမကြိုက်ဆိုတဲ့ဟာမျိုးသိနေခြင်းနဲ့ဟာမျိုးနဲ့စိတ်တင်းစကားပါတဲ့ဘုံမျိုးလေးဟိုမီဒီယာဘက်ကအဲ့လိုမျိုးနားလဲခံစားရတာပေါ့နော
်ဟုတ်ကဲ့ဒါတရားဆိုတဲ့အပိုင်းပေါ့နောက်တစ်ခုကျွန်တော်မိကျင်တာကတိတ်ဟိုအကဲဆက်တဲ့ issue မျိုးတွေဥမာရခိုင်ပြည်နယ်မှာဆိုလို့ရှိရင်ရူဂျာဆိုတဲ့အုံနှုံးကနိုင်ငံတကာကတုံးနေဒါပေမဲ့မြန်မာဆွေကလက်မခံပါဘူးနောက်ခုနပြောလို့ရခိုင်ပြည်မှာအခုအေးရခိုင်လက်နက်ကိုင်ဖွဲ့တွေနဲ့တိုက်ကြခိုက်ကြဖြစ်တယ်ဒီလိုတင်းနေရေးသားဖော်ပြမှုမှာကောအစိုးရဖြစ်စီစစ်တပ်ဘက်ကဖြစ်စီဖိအားပေးတာကန့်သက်တာမျိုးတွေရောကြုံရပါလား
အာဟုတ်ပါတယ်အဲ့ဒီစစပြောတဲ့တက်ဆဆွဲတယ်ဆိုတဲ့အမှုတွေဟိုအားလုံးနှီးပါလောက်ကအားလုံးနှီးပါလောက်ကဒီပြိပခန့်နဲ့ပတ်သက်တာရခိုင်ပြိပခန့်နဲ့ပတ်သက်တဲ့ဟာတွေဖြစ်နေတယ်ဟိုဆိုလိုချင်တာကဟိုတခုကတော့ချက်ခွနစ်တင်နေဆိုပြီးဆွဲတယ်တော့အဲ့ဒီရုပ်ကဒိန်းချောင်းနေတော့ဟိုဘာကြောင့်ဘယ်အကြောင်းအကြောင်းဆိုတော့အခုချိန်ထိမသိဘူးเนาะဒါလာနဲ့ချီဒိန်းချောင်းနေတဲ့သဘောမျိုးရှိတယ်အဲ့တော့ကျန်တဲ့အမှုတွေကတော့66ဂါဂျီနဲ့ဆွဲတဲ့ဟာတွေဖြစ်တယ်နောက်ကတော့အဲ့ဒါတွေကဒီပြိပခအကြောင်းရေးတဲ့ဟာကအများစုဖြစ်တယ်ဘောနောပြိပခဆိုတော့လက်နက်ကန်ပြိပခရခိုင်ရလက်နက်ကန်ပြိပခကိုရေးတဲ့ဟာအများစုဖြစ်နေတာဘောနော
ဟုတ်ကဲ့ခုနကကျွန်တော်ခုနမြင်သလိုဒီတရားစွဲတာအပြင်ပေါ့တသက်ဖိအားပေးတာအချက်ကင်တာအားမျိုးတွေကိုဒီသတင်းဌာနတွေမှာကြုံရတာမျိုးရှိပါလား
ဟိုတခုကတော့အဲ့ဒီပြီးခဲ့တဲ့လပိုင်းမှာရခိုင်ပြည်နယ်မှာဒီ VVV ကပရိုဂရမ်တခုတွားလုပ်တယ်ပေါ့နော်ဆိုတော့အဲ့ဒီမှာသူတို့ကမြောက်ဦးဘက်မှာတွားလုပ်တော့သူတို့ကသတင်းသမားတွေရခိုင်ပြည်နယ်ကိုလာတဲ့အခါမှာဟုတ်ခွင့်ပြုချက်ယူရမယ်ပေါ့နော်ပြည်ပသတင်းသမားမဟုတ်ဘူးပြည်တွင်းသတင်းသမားဒီပင်ရင်ခွင့်ပြုချက်ယူရမယ်ဆိုတော့အဲ့ဒီသဘောမျိုးရန်ကုန်ကသတင်းသမားပဲလာလာမန္တလေးကသတင်းသမားပဲလာလာဟိုတောင်ကြီးကပဲလာလာပေါ့နော်အဲ့လိုမျိုးဟိုအနောက်ကလိုက်ပြီးပြောတာတွေရှိတယ်အဲ့မှာဟိုသွားတဲ့သတင်းဌာနကဒုက္ခံလောက်တဲ့လူတွေကလည်းသတင်းလောက်တဲ့လူတွေကလည်းအဲ့ဒါကိုဟိုဘာမှမတုံ့ပြန်ပဲနောက်ပြန်ကန်ပြီးမှသာလဲတွားပြီးဖြေရှင်းတာပေါ့နော်ဆိုတော့အဲ့မှာအော်ကောင်စီကိုစာပို့လာတဲ့ကိစ္စရှိတယ်ဆိုတော့ကျွန်တော်တို့ကအဲ့ဒီမှာဟိုရခိုင်ပြည်နယ်သူရကိုအဲ့လိုမျိုးပြည်တွင်းကသတင်းသမားတွေလည်းရခိုင်ပြည်နယ်တွားရင်ဟိုခွင့်ပြုချက်ယူရမယ်ဆိုတဲ့ဟာတရားဝင်စာထုတ်ပြန်ထားတဲ့ဟာများရှိသလားလို့ပြန်မေးတဲ့စာပြန်ပို့လိုက်တော့အကျိုးကြောင့်တော့မပြောင်းပါဘူးနော်ဆိုလိုချင်တာအဲ့ဒီအဖြစ်အပျက်ကတော့စစပြောသလိုပဲသူပြည်တွင်းကသတင်းသမားကဒီမြောက်ဦးလိုမျိုးမှာသတင်းတွားယူတဲ့ဟာမျိုးကိုခွင့်ပြုချက်ယူရမယ်ဆိုတဲ့ဟာမျိုးခွင့်ပြုချက်ယူရအနောက်ကနေလိုက်ပြီးတော့ဒီခွင့်ပြုချက်ယူဖို့ဟို data အုပ်ချုပ်ရေးအဏ္ဏပိုင်းညံလိုက်ပြီးတော့ပြောတဲ့ဟာမျိုးတွေဒီလိုပြရပေးတာမျိုးတွေလည်းရှိခဲ့တယ်ပြီးခဲ့တဲ့လ3လ4လ3လအတွင်းမှာပါ
ဟုတ်ကဲ့ခင်ဗျာဆရာဦးကြည်မြင့်ကွန်မြူကျော်လီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာတော်ရှင်ချို့ကျွန်တော်ဖိတ်ခေါ်ချင်ပါတယ်အရင်ဆုံးတော်ရှင်တူပေးစာပေးပို့ထားပါတယ်ဥက္ကန့်သားတဲ့သူဟာလေးကျွန်တော်ဖတ်ပြချင်ပါတယ်သူကတော့ဥပဒေကြောင့်နဲ့ပတ်သက်ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အာမခံချက်အားနည်းနေတာဟာဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြဿနာပါပဲတဲ့အခြေခံဥပဒေရဲ့ပုံမှန်354မှာနိုင်ငံသားတွေရဲ့ဒီမိုစီအခွင့်အရေးတွေကိုပြဋ္ဌာန်းထားပါတယ်ချွင်းချက်3ချက်နဲ့ပြဋ္ဌာန်းထားပါတယ်တဲ့ဘာလဲဆိုရင်တော့နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးပြည်သူ့ကိုယ်ကျင့်တရားဆိုပြီးတော့ပါတဲ့ဒီနေရာမှာဥပဒေကြောင်းအရစဉ်းစားရင်အတော်လေးပြဿနာရှိပါတယ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာချွင်းချက်ထားပြီးတော့မပြဋ္ဌာန်းရပါဘူးတဲ့အဓိပ္ပာယ်ကိုလူသလိုပုံဖော်နိုင်တဲ့နားမလည်နိုင်တဲ့ဝါကျတွေလည်းမရှိရပါဘူးတဲ့နိုင်ငံတော်လုံခြုံရေးဆိုတာတိတိကျကျသတ်မှတ်ထားတာမရှိဘူးကြိုက်တယ်လို့အဓိပ္ပာယ်ကောက်ယူနိုင်ပါတယ်တဲ့တစ်ဆက်တည်းမှာပဲအခြေခံဥပဒေရဲ့ပုံမှန်တစ်ခုဖြစ်တဲ့48မှာနိုင်ငံတော်ဖွင့်ဆိုချက်ပါတဲ့နိုင်ငံတော်လုံခြုံရေးဆိုတာနိုင်ငံတော်ကိုဘယ်လိုဖွင့်ဆိုထားလဲဆိုတာနဲ့တိုက်ရိုက်ဆက်ဆံနေတဲ့အတွက်အဲ့ဒါကိုလည်းပြန်ကြည့်ရပါတယ်တဲ့နိုင်ငံတော်ဆိုတာကိုအုပ်ချုပ်ရေးအာဏာနဲ့ဥပဒေပြည်ရေးကအဖွဲ့အစည်းနဲ့ပုတ်ကိုဆိုပြီးတော့ဖွင့်ထားပါတယ်တဲ့သူတို့ကိုဝေဖန်ရင်ပဲနိုင်ငံတော်ကိုဝေဖန်တာပါပဲတဲ့ဒါကြောင့်မလို့ပြဿနာတက်တာပါတဲ့နောက်တစ်ခုကလွတ်လပ်စွာထုတ်ဖော်ပြောဆိုတာဟာဥပဒေရဆိုလို့ရှိရင်ပြစ်မှုမဟုတ်ဘူးဆိုတာပါတဲ့ထောင်မချနိုင်ပါဘူးအခြားဒီမိုစီနိုင်ငံတွေမှာလည်းပြစ်မှုလို့မမှတ်ယူပါဘူးတဲ့ဖွဲ့စည်းပုံကသူထောက်ပြထားတာပါအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်နောက်ပိုင်းမှာဆရာဦးကြည်မြင့်ကိုနည်းနည်းမှတ်ချက်လေးမေးချင်ပါတယ်ကျွန်တော်တော့ရှင်တူလေးလိုင်းပေါ်ရောက်လာလို့ကျွန်တော်ဦးတန်းမောင်စတိုတိုဆွနီမေးမြန်းလို့ရပါတယ်ခင်ဗျာ
အဲဒီဥပဒေနဲ့တရားရေးမှာကဒီစစ်တပ်နဲ့ရဲနဲ့အုပ်ချုပ်ကြလား NLD ကအုပ်ချုပ်ကြလားခုတနေ့ကစစ်တပ်ကပြောတယ်ကတန်တပ်ကတိုက်တာသူတို့စော်ကားတယ်ဆိုတော့တန်တပ်တိုက်တယ်ဆိုတာကအာဏာရှင်အစိုးရကိုတိုက်တာစစ်တပ်ကိုစော်ကားတာမဟုတ်ပါဘူးလို့အဲစစ်တပ်ကတော့ဒီပြည်သူ့ရဲ့လားတော့စားပြီးတော့ပြည်သူကလို့တရားစွဲလို့ရလားဟုတ်ကဲ့အဲ့ဒါလေးပြည်သူကလို့ဆိုဟုတ်ကဲ့ဒီလောက်ပါဘူ
းဟုတ်ကဲ့ဦးတက်မောင်မိကုန်းကိုပါတစ်ဆက်သေးဆရာဦးကြည်မြင့်ကိုကျွန်တော်မေးပြပါမယ်ဆရာဦးကြည်မြင့်ကျွန်တော်ခုနကဖတ်ပြတဲ့စာလေးကိုပဲအရင်ဖြည့်စီကြင်ပါတယ်ကောမအမှတ်ချက်ပြီးစီကြင်ပါတယ်ကြားလားမသိခင်ဗျာကြားလိုက်လားမသိသူကတော့ဥက္ကန့်တာပြောထားတဲ့ထောက်ပြထားတဲ့ချက်ပါအခြေခံဥပဒေမှာပါနေတဲ့အချက်လက်တွေအဲ့ဒါနဲ့ပတ်သက်လို့ဆရာဦးကြည်မြင့်ရဲ့ဒီမှတ်ချက်ကိုပြန်ကြားလို့ပါတယ
်အချင်းချင်းပြောရင်ဒီအခြေခံဥပဒေမှာတအုပ်လုံးကြီးပါပြဿနာတွေရှိတယ်ပြဿနာတွေရှိတယ်ဘာဖြစ်လို့ရှိတာလဲဆိုတာကတော့အိုက်ဆာဆွဲစဉ်လုံးကလေးက
စ်အာဏာရှင်တွေအလိုကျဆွဲရတာပြည်သူအလိုကျဆွဲရတာမဟုတ်ဘူးပြည်သူရွေးချယ်တင်ပြောက်ထားတဲ့အစိုးရကိုယ်စားလှယ်တွေနဲ့ဆွဲရတာမဟုတ်ဘူးအတီးကြီးရောလည်းလူကြီးတွေမှားပြီးတော့ဟလာအဲခါလေးပြီးပြီးတော့ဆိုလို့တဲ့အခါမှာလူကြီးတွေဟာ90နဲ့က90တန်းမရှိဘဲနဲ့တကယ်မှ94တန်းလောက်ရှိပြီးတော့အဲစစ်သီးတွေကမှားအဲ့ဒီလိုပဲ90နဲ့ရခိုင်တော့ထောက်ခံတယ်ဆိုတဲ့ပုံစံမျိုးတွေလုပ်ပြီးတော့လုပ်ဆိုတော့အဲ့တော့ပြောချင်တာကတော့ဒီဥတွေမှာအဆသာအရာချွေးရက်တွေရှိတယ်။ပြီးတော့လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့လည်းမရှင်းမလင်းနေရှိတယ်။နောက်တစ်ချက်ကတရားဥပဒေစိုးမိုးရေးနဲ့ပတ်သက်လို့လည်းပဲတရားဥပဒေစိုးမိုးရေးကိုထိန်းသိမ်းရမယ်ပြည်ထောင်စုဝန်ကြီးဌာနကိုစစ်တပ်ကချုပ်ကင်ထားပြီးတော့အဲစစ်ဘုတ်ချုပ်ကသူ့လူဝန်ကြီးကိုပဲပေးပြီးတော့အဲ့ဒီအဲစစ်ဒီအမှုဖြစ်နေလို့တဲ့ကောင်ပါလေစစ်တပ်ကစစ်တပ်ကအငြိမ်းစားတယ်ရဲဟောဘူဂျိုပြောတဲ့စကားပြောတာပါသူကတော့ရဲအစ်နာရဲအတူတာလေရဲအတူတွေနဲ့အုပ်ချုပ်နေတဲ့ရဲတပ်ဖွဲ့ကြီးဖြစ်တယ်အဲ့တော့ဒီအခြေခံဥပဒေကြောင့်မို့လို့အဲဘယ်လိုမှသူဟလာကျွန်တော်တို့အဓိကကြားတဲ့ဝန်ကြီးဌာနတွေအခက်အခဲရှိတယ်တော့ကာလုံတွေဖွင့်စည်းမှာပြဿနာရှိတယ်အဲ့ဒါကြောင့်မို့ကျွန်တော်တို့ကဒီဟာကိုရိုးရိုးနည်းနဲ့တော့မရတော့ဘူးပြန်လဲသုံးသပ်ပြီးတော့စွတ်တော်နည်းနဲ့ပဲဒီပြည်သူလူကြိုက်မကြိုက်ကိုစနခံွယ်ယူပြီးတော့ကြိုက်တယ်ဆိုရင်ဆက်အုပ်ချုပ်မကြိုက်ဘူးဆိုရင်တော့အသစ်ဆွဲပြီးတော့အသစ်ဆွဲတဲ့နေရာမှာလည်းပဲတမတော်ရဲတိုင်းရင်းသားတွေရဲ့လက်ရှိအာဏာပိုင်တွေဆွဲပြီးတော့စနခံွယ်ပြန်လုပ်ပြီးတော့ပြန်ပြီးတော့ရွေးကောက်ပွဲအသစ်တွေပြန်လုပ်တဲ့အခါအဲ့လိုလုပ်တဲ့နည်းနဲ့မှတပါဘလုံးနည်းနဲ့မှဒီဖွဲ့စည်းပုံဟိုဒီလိုမျိုးလေးသုံးချက်ကိုကျော်လို့မရဘူးဒါကြောင့်မလို့ခုဒီကိစ္စတွေဖြစ်နေရင်ဒီဖွဲ့စည်းပုံအခြေခံဥပဒေအားလုံးပြည်ပြည်ကြောင်လို့ဖြစ်တယ်ဆိုတာကတော့ကျွန်တော်အတိအလင်းဥပဒေသားတယောက်အနေနဲ့ပြောပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျ
ာနောက်တစ်ချက်ကတော့
ဟုတ်ကဲ့ပြောပါ
နောက်တစ်ချက်ကတော့ဟိုတရားတယောက်ပြောတာမေးခွန်းရှိတယ
်ဟုတ်ပါတယ်စစ်တပ်နဲ့ပတ်သက
်လို့မေးခွန်းကကျွန်တော်မေးသွားတယ
် तू ကအဓိကစစ်တပ်နဲ့ပတ်သက်လို့မေးတာပါစစ်တပ်ကတရားဆွဲတဲ့ကိစ္စတွေကလုတ်ခွင့်အောင်ရှိရလားပေါ့နော်ကျွန်တော်အတစက်ထဲမေးချင်တာက
ဟုတ်ပြီဟုတ်အဲ့အားဒီလိုဗျာအခုအဲ့ဒါတကယ်ကောင်းတဲ့မေးခွန်းမေးဘာပြောလို့လဲဆိုတဲ့အခါကျတော့စစ်တပ်ကစစ်တိုက်တဲ့အလို့လို့အောင်မယ်တပ်ကြီးကာကွယ်ရေးလို့အောင်မယ်လေစစ်တပ်ကတရားစွဲခြင်းလေဆိုလို့ချင်းရင် तू ကကျွန်တော်တို့ချင်းနေချုပ်ကိုတည်ပြရမယ်အဖြစ်စဉ်ပြောပြီးတော့နိုင်ငံတော်ကိုစားလာစစ်တပ်ကနိုင်ငံတော်ကိုစားနေတဲ့ချင်းနေချုပ်ကစွဲပေးလိမ့်မယ်အဲ့ဒါမှာဟိုလုံးကလည်းအစင်စက်ကဒါပဲ तू ကစစ်ခုံရုံးမယ် तू ကလုပ်ပြီအရက်ဖက်ရုံးနေမှာဝင်ပြီးတော့တရားစွဲမှမိတယ်အဲ့ဒါဘယ်တော့မှလည်းမလုပ်ခဲ့ဘူးအဲ့ဒါကိုအခုတို့ကအဲ့တော့တွင်းတွင်းကြီးလုပ်နေတယ်အဲ့ဒါသူတို့ကနောက်တစ်ခုကကျွန်တော်နိုင်ငံမှာဖြစ်နေတဲ့ဝင်းနေကြကောင်းတဲ့အဖြစ်အပျက်ကဘာလဲဆိုတော့အရက်သားကိုတပ်မတော်ကစစ်တပ်ကဘယ်ဥပဒေနဲ့စိုက်တဲ့နေရာစိုက်တဲ့အချိန်မှာနောက်ကြောင်ပြန်ပြန်ရှေ့ကြောင်ပြန်ပြန်စိုက်တဲ့နေရာစိုက်တဲ့ဥပဒေစိုက်တဲ့တရားစွဲတဲ့နေတရားရုံးနေရာဆိုတပ်မတော်ကစွဲလာလို့ရှိရင်ရဲစခန်းကြီးရဲ့လက်ဆောင်တရားရုံးနေရာအိုက်တဲ့နေရာအဖြစ်ပြီးတယ
်ဆို
တော့ဒီလူတွေကတပ်မတော်သားတွေပေါ်မှာလူတပ်မရေးဘူးတွေပေါ်မှာအမှုဖြစ်ခွင့်လည်းမရှိဘူးတို့တိုင်းခေါ်သွားတော့ဒီလိုစစ်ကိုရောဘာဖြစ်လို့ဒီမှန်းနေသိအဲ့တော့လွတ်လပ်ခွင့်နဲ့တရားစီရင်ရေးဟာပြည်သူတွေကမရဘဲနဲ့တက်မလို့ရပဲအပြိဝါရပြီးတော့ကျွန်တော်တို့ကသူ့ရဲ့ပညာရှင်ကြီးတွေကျွန်တော်ဆိုအသက်85နှစ်ရှိကြသူကနိုင်ငံတကာမှာ85နှစ်80လောက်ဆိုပြန်လွန်နေတဲ့အချိန်မှာ85နှစ်ရှိတဲ့ကျွန်တော်ကိုထောင်ထဲထဲကိုတက်မလို့ကလှုပ်လေဗျသူအဲ့တော့ပြုတ်ပက်ကဒီလိုလားဆိုတာဘာလဲဗျ
ဟုတ်ကဲ့ဆရာဦးကြီးမြင့်ဟုတ်ကဲ့ကျွန်တော်ခတ်တူတူလေးကွန်မြူကျော်ကိုမေးချင်ပါတယ်ခင်ဗျာကွန်မြူကျော်ခုနကကျွန်တော်ပြောလို့အမုန်းစကားနဲ့ပတ်သက်ပြီးတော့အင်တာနက်အွန်လိုင်းတွေမှာကန့်သက်တာတွေရှိကြပါတယ်အခု Facebook တွေပါလဲကန့်သက်လာအဲ့တော့ဒီကန့်သက်မှုတွေကတစ်ဖက်မှာလွတ်လပ်စွာပြောဆိုခွင့်ကိုထိခိုက်နေပြီလားကွန်မြူကျော်မြင့်ခတ်တူတူလေးဖြည့်ပြပါလားခင်ဗျာစက္ကန့်30ကျော်လောက်ရပါတယ
်ဒီအင်တာနက်အွန်လိုင်းပေါ်မှာဒီအမုန်းစကားဆိုတဲ့ဟာကိုသူတို့ဒီ Facebook ပေါ့နော်သူပြေတော့မြန်မာနိုင်ငံက93ညနှုန်းလောက်ကဆိုရှယ်မီဒီယာတုံးနေပြီးတော့ Facebook တုံးတော့ Facebook လို့ပဲပြောတော့ Facebook ကသူတို့ဘလူး policy နဲ့ဘလူးဟာနဲ့ဟို community စနေဆိုတော့ဟိုအတိအပြီးထုတ်ပြန်လာတယ်သို့တော့ဒီဟာကအရင်ရေးပြီးအဆန်နေတာပေါ့နော်ဆိုတော့သူတို့တစ်ခါလီမှာဖြုတ်ချလိုက်တဲ့ဟာတွေကဘာဆိုရဲဟာကဒီကဟိုဆိုရှယ်မီဒီယာတုံးနေပြီး Facebook တုံးနေပြီးတော့နားမလည်နိုင်ဖြစ်နေတာပေါ့နော်ဒါပေမဲ့လည်းတချို့တော့အမြင်မတူသဘောကွဲလွဲတဲ့ဟာအမုန်းစကားလည်းမဟုတ်ဘူးသို့တော့ဟိုဟိုကျန်းသက်ဖို့လည်းလှုပ်ဆော်တာမဟုတ်ဘူးဒါပေမဲ့အဲ့လိုပို့စီကြတာ
ကပြန်အောင
်ဆိုတော့သူတို့ဘလူးဟုတ်ဟုတ်ဘလူးဖြုတ်တယ်လေဆိုတဲ့ဟာမျိုး principle ဟိုမူဝါဒကိုအချင်းလင်းမကြီးညာရတဲ့အတွက် ဒီဟာကလည်းတုံးဆွဲတဲ့လူတွေကြားထဲမှာရှုပ်ထွေးမှုတွေဖြစ်နေတယ်ဒါကလည်းဟိုလွတ်လပ်စွာပြောဆိုခွင့်ကိုရှင်းလင်းမရှိတဲ့အတွက်အတိုင်းတာတစ်ခုထိထိခိုက်နေတာတော့အမှန်ပဲ
ဟုတ်ကဲ့ပါခင်ဗျကျွန်တော်တို့ဒိုင်းလီလိုက်အစီအစဉ်ချိန်ဆက်တော်လို့ပါပေါင်းဆွေးနွေးပြီးတဲ့ရှင်းနေကြီးဦးကြည်မြင့်နဲ့ကုမြင့်ကျော်တန်တဲ့တော်ရှင်အားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျကျွန်တော်ဒိုင်းလီလိုက်အစီအစဉ်တော့ဒီမှာပဲကျန်တော့ပြပါ